အာရှပစိဖိတ်ရှိပါရေးပူပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်တည်ညီလာခံကိုတက်ရောက်ဖို့အတွက်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ဟာတောက်ကြန်နေမှာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်းဆန်းစုခြင်းနဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကနေဒါဝန်ကြီးချုပ်ဟာစက်တင်ဘာလတုန်းကတောင်းဆန်းစုခြင်းကိုတယ်လီဖုန်းနဲ့ရောစာနဲ့ပါဆက်သွယ်ပြီးအပြစ်နဲ့တည်သူတွေကိုအကာအကွယ်ပေးဖို့အတွက်ကြိုးစားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ဟာသူမရဲ့ထိန်းချုပ်မှုအောက်မှာရှိနေဘူးလို့မြင်လာကြောင်းရခိုင်ပြည်နယ်ကနေအောက်ခလနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်တိမ့်နေချီပြီးထွက်ပြေးခဲ့တဲ့နဲ့ပတ်သက်ပြီးတော့သူမကိုအပြစ်တင်ဖို့ကနေဒါအစိုးရဝင်လင်းနေတာဖြစ်ကြောင်းကနေဒါအရာရှိတွေကပြောကြားချက်ကိုကိုးကားပြီး The Star တင်မှာဖော်ပြထားပါတယ်။တောက်ကြံနေဒေါန်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာကနေဒါရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်နေမကြသေးခင်ကမှခန့်အချင်းခံခဲ့ရတဲ့ဘော့ဘရေးဟာဝန်ကြီးချုပ်ထရူဒိုနဲ့တွေ့ဆုံပြီးသူ့ရဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုတင်ပြမှာဖြစ်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာလည်းဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်သက်စတင်ကျင်းပမယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်စက်တဘရီနေ့မှာဗီယက်နမ်နိုင်ငံကိုရောက်ရှိနေတာပါ။ဗီယက်နမ်မှာ7ရက်နဲ့12ရက်နေ့ကျင်းပမယ်။အေးပိတ်ထိပ်သီးညီလာခံအပြင်ဖိလစ်ပိုင်မှာ13ရက်ကနေ18ရက်နေ့ထိကျင်းပသွားမယ်။32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းဒေါန်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝမ်ကဖိအားတွေဆက်လက်ပြီးပေါ်ထွက်နေကြပါပဲ။နိုင်ငံတကာခေါင်းဆောင်တွေပါတက်အောင်ညီလာခံတွေကိုတက်ရောက်ဖို့ဒေါန်ဆန်းစုကြည်စွာရောက်နေတာဖြစ်ပါလေ။